ီးခဲ့တဲ့သတင်းပတ်ထဲဆီးရက်ကလူအများပြားတိတ်ဆုံးစေတဲ့ဓာတုလက်နဲ့တိုက်ခိုက်တာဟာဆီးရက်အာနာရှင်ဘက်ရှယ်အဆက်ကိုနိုင်ငံတကာကရှုံချမဲ့အရေးအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဗုဒ္ဓဖူးနေ့ဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။ဗီဒီယိုအာဏာသုံးပယ်ချမဲ့တဲ့ဟာရုရှားအနေနဲ့တာဝန်ခံမှုမရှိတာဖြစ်တယ်လို့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်ဖို့ဆန့်ကျင်တာဖြစ်ပြီးဆီးရက်မှာငြိမ်းချမ်းရေးအောင်အထောက်ကူတိုးမြှင့်ပေးမယ်ဆုံးဖြတ်ချက်အတွက်ပါညှင်းဆန်တာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလုံခြုံရေးကောင်စီကိုပြောပါတယ်။ဒါအပြင်ဒါဟာရုရှားကဆီးရက်သမ္မတဘက်ရှယ်အဆက်ဘက်ကနေရက်တီဖို့အတွက်နောက်တစ်ကြိမ်ထပ်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ10မဲ၊ကန့်ကွက်မဲ3မဲနဲ့ကြားနေမဲက3မဲပါ။ဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကရေးဆွဲခဲ့တဲ့အရေးယူမှုကိုရုရှားကလည်းပိတ်ပင်ပစ်ခဲ့တာဖြစ်ပါတယ်။တရုတ်ကဆက်ဆက်ပါပါရုရှားဘက်ကမရက်တီပဲနဲ့ကြားနေမဲပေးပါတယ်။အများရန်ဖွဲ့ဝင်နိုင်ငံမဟုတ်တဲ့ဘိုလီးဗီးယားကကန့်ကွက်မဲထည့်ခဲ့တယ်လို့အက်သီယိုးပီးယားနဲ့ကဇက်စတန်တို့ကတော့တရုတ်နည်းလူကြားနေမဲပေးပါတယ်။အခုဆုံးဖြတ်ချက်မူကြမှာဒဏ်ငွေတုံတိုက်ခတ်မှုကိုအပြစ်တင်ရှုံချထားတယ်လို့ဘာတွေဖြစ်ခဲ့လဲဆိုတာကိုသိရဖို့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးဝင်ဖို့ပါတောင်းဆိုထားပါတယ်။အစောပိုင်းတော့အလားတူမူကြမ်းတင်ဖို့ပြီးခဲ့တဲ့ဇန်နဝါရီနေ့မဲခွဲဆုံးဖြတ်ရမှာတော့မအောင်မြင်ခဲ့ပါဘူး။အရင်လိုရုရှားပြောတယ်လို့ဆီးရက်အာနာရှင်ဘက်ကအပြစ်မရှိဘူးဆိုရင်ဒီဆုံးဖြတ်ချက်ထဲကပန်ချားချက်ကြောင့်ရလာမယ့်အချက်လက်တွေကလည်းသူ့မှာအပြစ်မရှိတာတွေ့နိုင်မှာဖြစ်တယ်လို့အပြစ်ရှိနေရင်တော့ရုရှားပါဝိုင်းအထင်ခံရနိုင်တယ်လို့လည်းတမ်မကြီးခေလီကပြောကြားခဲ့ပါတယ်။